ဆော်ရီအာရေဗျာနိုင်ငံရဲ့မဟာမိတ်နိုင်ငံတွေကလည်းအီရန်နဲ့တန်တမန်ဆက်သွယ်ပြတ်တောက်လိုက်ပါတယ်။ဒီရာမှာရှိတဲ့ဆော်ရီတန်ယုံကိုဆန္ဒပြသူတွေကဝင်ရောက်စီးနင်းပြီးနောက်တန်တမန်ဆက်ဆံပြတ်တောက်ဖို့ဆော်ရီအာရေဗျာနိုင်ငံဘက်ကဆုံးဖြတ်ပြီးသူ့မဟာမိတ်နိုင်ငံတွေအနေနဲ့လည်းအလားတူဆုံးဖြတ်လိုက်တာပါ။ဘာရိန်းနဲ့ဆူဒန်နိုင်ငံတွေဟာအီရန်နဲ့တန်တမန်ဆက်သွယ်ပြတ်တောက်လိုက်တယ်လို့ United Arab Emirates ကလည်းအီရန်နဲ့တန်တမန်ဆက်ဆံရေးအဆင့်တန်းကိုလျှော့ချလိုက်ပါတယ်။ဒီဒီမှာရှိတဲ့တန်တမန်ဝန်ထမ်းအရေးအတွက်ကိုလျှော့ချလိုက်တယ်လို့တာအမတ်ကြီးအစ်စ်မဟုတ်တော့ပဲတန်ယုံတာဝန်ခံအစ်စ်ကိုသာထားရှိတော့မှာပါအထင်ကြီးရှိရဲ့ဘာသာရေးကောင်းဆောင်ရှေခ်နီမာအယ်နီမာနဲ့တခြား46ဦးကိုဆော်ရီအာရေဗျာကကွန်မြူလိုက်တယ်လို့ကြေညာပြီးတဲ့နောက်အခုလိုတင်းမာမှုတွေဖြစ်လာတာပါအဲ့တော့ဒီလိုရက်ကိုမကျေနပ်သူဆန္ဒပြသမားတွေကဒီဒီမှာရှိတဲ့ဆော်ရီအာရေဗျာတန်ယုံကိုဝေရောက်ဖြက်ဆီးပြီးမီးတင်ရှုခဲ့တယ်လို့မရှက်ကကောင်စစ်ဝင်ယုံကိုလည်းဖြက်ဆီးကြရတယ်အခုခါမှာဆန္ဒပြသူ40ထဲမှနည်းကိုဖမ်းဆီးထားပြီးတိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့အီရန်သမ္မတဟက်ဆန်ရိုနီကပြောပါတယ်။ဒါပေမဲ့အယ်နီမာကိုကွပ်မျက်မှုနဲ့ပတ်သက်ပြီးတော့လည်းရှုံချဝေဖန်ခဲ့ပါတယ်။ Sorry Arabia တန်ယုံကိုတိုက်ခိုက်မှုဟာလူရိုင်းဆိုင်တွေရဲ့လုပ်ရဖြစ်တာကြောင့်အခုလိုတန်ဆက်သွဲထက်တောက်တာဖြစ်တယ်လို့ဆီရနိုင်ငံကပြောသလိုပင်လယ်ကွင်းနဲ့အာရဗ်နိုင်ငံတွေရဲ့အရေးခင်တွေမှာအီရန်ဟာနှောက်ယှက်မှုတွေဆက်လုပ်နေတာကြောင့်တန်တမာဆက်ဆံရေးအဆင့်တန်းလျှော့ချတာဖြစ်တယ်လို့ UAE နိုင်ငံကပြောဆိုပါရခင်ဗျာ။